2021ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်တင်ဖို့ပြင်ဆင်နေကြပြီလို့အပြည့်ရဲ့ငြိမ်းချမ်းရေးအဖွဲ့ခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဒါ့အပြင်လာမယ့်ဒီဇင်ဘာလထဲကျင်းပနိုင်ပြီးရှိတဲ့တတိယအကြိမ်21ရာစုပင်လုံးဒီလာကံမတိုင်ခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်စွာကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီအတွင်းမှအဖွဲ့ဝင်တွေညီနိုင်ဆွေးနွေးနေကြပါတယ်မြို့မငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်။လာမယ့်ဒီဇင်ဘာလတဲ့ကျင်းပနိုင်ပြီရှိတဲ့တတိယအကြိမ်21ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေညီလာခံမတိုင်ခင်ကျင်းပနိုင်ရေးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းမှအဖွဲ့ဝင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။နေပြည်တော်မျိုးသားပြည်လဲတင်းမြတ်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာအောက်တိုဘာလ28ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကအဓိကဆွေးနွေးခဲ့တာတွေကိုတော့ UPDJC အတွင်းမှအဖွဲ့ဝင်လည်းဖြစ်အပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့လည်းဖြစ်တဲ့ PLL ရဲ့ဗဟိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဦးကထာဦးခင်မြင့်ထွန်းကအခုလိုပြောပြပါတယ်
။အောက်တိုဘာ30နဲ့31ရက်နေ့မှာကျွန်တော်ပြည်သူ့ငြိမ်းချမ်းရေးကိုကျင်းပပြုလုပ်မှာပါ။အဲ့ဒီအတွက်ကိုကျွန်တော်တို့ပြည်မှုအဖွဲ့အစည်းကိုကျင်းပတာဖြစ်ပါတယ်။ဒီကအချက်အနေကတော့ကျွန်တော်တို့အခုကျင်းပဖို့ကြံနေသေးတဲ့ NGO ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာအမျိုးသားဆင်နိုင်ရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့ရှမ်းလူမျိုးလိုက်အမျိုးသားဆင်နိုင်ရေးဆွေးနွေးပွဲနဲ့တခိုင်လူမျိုးလိုက်အမျိုးသားဆင်နိုင်ရေးဆွေးနွေးပွဲတွေအင်ပြေပြေချောချောမွေ့နဲ့ကျင်းပနိုင်ရေးအတွက်ကိုလည်းပဲသဘောထားညှိနှိုင်းကြတာပါပါတယ်။နောက်တစ်ခုကတော့ထုတ်ပြီးခဲ့တဲ့ဒုတိယပင်လုံစည်းဝေးမှာဒီပါစုသဘောတူညီချက်38ချက်ရခဲ့တယ်။38ချက်ကိုဆက်လက်ပြီးတော့မှလွှတ်တော်မှအတည်ပြုနိုင်ရေးအတွက်ကိုဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်တို့တွားကြမလဲ။အဲ့ဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးကြတာဖြစ်တာ
။ဒါအပြင်ပြီးခဲ့တဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်းတွေကိုလွှတ်တော်ကတင်နိုင်မှုဘယ်လိုအတည်ပြုချက်ရယူကြမလဲဆိုတာတွေကိုလည်းပြင်ဆင်ဆွေးနွေးခဲ့ကြတယ်လို့ဥက္ကုမြင့်ထွန်းကလွှတ်တော်တင်နိုင်ရေးဆောင်ရွက်နေတာတွေကိုပြောပြပါတယ
်။ရေပုံအဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လွှတ်တော်မှာတင်သွင်းပြီးတော့မှအတည်ပြုချက်ရယူခဲ့ပါတယ်။အဲ့လိုပဲကျွန်တော်တို့ကလွှတ်တော်ကိုတင်သွင်းပြီးတော့အတည်ပြုချက်ရယူဖို့ကတော့ဒါနှစ်ဖက်စလုံးမှာကျွန်တော်တို့သဘောထားရှိတာပြတာဖြစ်ပါတယ်။သို့တော်လည်းပဲဒီလိုလွှတ်တော်ကိုအတင်သွင်းပြီးတော့ပေါ့လေအတည်ပြုချက်ရယူတဲ့ကိစ္စမှာ38ချက်မှာပါတဲ့အချက်တွေကတော့ကျွန်တော်လူမျိုးလိုက်မျိုးသားဆင်နိုင်ငံဆွေးနွေးပွဲတွေကျင်းပဖို့ကြံနေသေးတဲ့လူမျိုးတွေရဲ့အခြေခံသဘောထားတွေလည်းဒါအပေါင်းဖို့လူသေးတယ်ဆိုတဲ့အယူဆအပေါ်မှာလွှတ်တော်မှာဆက်ပြီးတော့ပေါ့လေအတည်ပြုနိုင်ရေးကိစ္စကိုတော့ကျွန်တော်တို့ကြာမှာဆက်လက်ပြီးတော့ညှိနှိုင်းဖို့လာမယ့်30ရက်နေ့ UPDC အစည်းအဝေးကမှအခြေအနေညှိနှိုင်းကြဖို့အဲ့လိုသဘောထားပဲချမှတ်ထားပါတယ
်ဒီဆွေးနွေးချက်တွေနဲ့ပတ်သက်လို့မနေ့ကအောက်တိုဘာလ30နဲ့အောက်တိုဘာလ31ရက်နေ့နှစ်ရက်ဆက်တိုက်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အစည်းအဝေးတွေမှာလည်းတတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပရေးအဓိကထားဆက်ဆွေးနွေးကြမှာလည်းဖြစ်ပါတယ
်တတိယပင်လုံအစည်းအဝေးပါအောင်ဆက်လက်ကျင်းပမယ်နိုင်ငံဆွေးနွေးပွဲအစဉ်အတွက်ကျွန်တော်ပြင်ဆင်ရမှာဖြစ်တယ်ဒီဒီဇင်ဘာမှာကတော့ကျွန်တော်တို့ကျင်းပတဲ့နေ့ရက်ဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီဇင်ဘာမှာကျင်းပနိုင်ဖို့ကတော့တော်တော်လေးတော့ကျွန်တော်စူးစမ်းရမှာပေါ့လေအဲ့လိုတော့ကျွန်တော်မြင်ပါတယ်နောက်တစ်ခုကတော့အစိုးရနဲ့တက်မလို့ဘက်ကောကျွန်တော်တိုင်းသားလက်ထက်အဖွဲ့ကြီးတွေဘက်ကရောတူညီတဲ့သဘောထားကတော့ဒုတိယပင်လုံစီရေးမှာတော့ကျွန်တော်တို့အချိန်ပြုပြီးတော့လုပ်ခဲ့ရတာတွေရှိတယ်ဒါကြောင့်မို့လို့ကျွန်တော်တို့အခြေလှမ်းဖြစ်မှုတွေမှာတော့အနည်းနဲ့များအနေကျစ်တွေရှိခဲ့တယ်ဆိုတော့ကျွန်တော်တို့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ကျွန်တော်တို့အချိန်ယူမယ်အခြေလှမ်းဖြစ်မှုကိုအဓိကထားမှာပေါ့လေဒီသဘောထားလည်းရှိပါတယ်ဒါကြောင့်ဒီဇင်ဘာမှာကျင်းပနိုင်ရတော့သမတ်ရက်မှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့တော့ကြိုးစားကြမှာဖြစ်တယ်သို့တော်လည်းပဲအဲဒီသမတ်ရက်အတော်တင်မဖြစ်ရင်လည်းပဲခုနအကြေလည်းဖြစ်မှုနဲ့အချိန်ပြီးတော့ဆောင်ရွက်ဖို့တော့ဒါသဘောထားရှိပါတယ်
တနင်္ဂနွေလုံးပြည့်ခတ်ရက်စေရေးစာချုပ် MCA ကလည်းပြထန်လိုက်တဲ့လူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေတတိယအကြိမ်ညီလာခံမတိုင်ခင်အကုန်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကျင်းပခွင့်ရရေးကြုံနေရတဲ့စိန်ခေါ်မှုခက်ခဲတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဖြေရှင်းနိုင်မလဲဆိုတာကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းဥက္ကုမြင့်ထွန်းကပြောပြပါတယ
်ကျွန်တော်တို့ကတော့ဒီအစိုးရဘက်နဲ့တက်မတော်နဲ့ကျွန်တော်တိုင်းမလဲနိုင်ငံအဖွဲ့ကြီးတူညီတဲ့သဘောထားတော့ဒီငြိမ်းချမ်းဖြစ်စဉ်ကိုပြည်သူလူထုကပိုင်ဆိုင်နေဆိုတာတော့နှစ်ဖက်စလုံးရဲ့သဘောထားအမြင်တူပါတယ်တိုင်းမလဲနိုင်ငံအဖွဲ့ကြီးတွေဘက်ကတော့ဒီငြိမ်းချမ်းဖြစ်စဉ်မှာပြည်သူလူထုကခြေခြေချင်းချင်းပါလာနိုင်ဖို့အဲ့ဒီအတွက်ကိုဒီလိုလူမျိုးတွေရှိရာဒေသတွေမှာမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြုလုပ်ချင်တာဖြစ်ပါတယ်။ဒါမဲ့လို့အစိုးရဘက်ကပေါ့လေတမတော်ဘက်လူကတော့ပြည်သူလူထုပြည်အလုံးခြေခြေချင်းချင်းပါဝင်ရေးမှာပြည်သူလူထုကိုကိုယ်စားပြုတဲ့လွှတ်တော်ဆိုတာရှိခဲ့ပြီပေါ့လေ။အရသာ
ဆိုတာရှိတာကြီးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကြေကြေပြန်ဘယ်လောက်ထိလဲဘယ်လိုအောက်ဆိုတဲ့အမြင်မျိုးပေါ့အဲ့ဒီအမြင်မှာတော့ကျွန်တော်ဒါတွေတော့ငနေမတူတာတွေတော့အဲ့ဒါတွေတော့ရှိပါတယ်ဒီပေါ်မှာတော့ကျွန်တော်ဆက်လက်ပြီးတော့နိုင်ငံတော်တိုင်းငါပုဂ္ဂိုလ်တော်ဆန်းစုကြည်အဆိုပြုခဲ့တယ်ပြည်တော်စုညီညာရေးညီလာခံဒီနေ့မကုန်ရင်ကျင်းပနိုင်ရဲ့အပါအဝင်နိုင်ငံရေးဆွေးနွ အဓိကထားဆွေးနွေးတိုင်ပင်နေကြတာလည်းဖြစ်ပါတယ်ရှင်။